အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်တဲ့နေ့ဖြစ်တဲ့ဂျွန်တင့်နေ့ကိုတော့ဒီကနေ့ဂျွန်လ19ရက်နေ့မှာတနိုင်ငံလုံးရဲ့အများပြည်သူအားလည်းအဖြစ်နဲ့သတ်မှတ်ကျပါနေပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ကိုအဆုံးသတ်စေခဲ့တဲ့အဲ့ဒီနေ့ကိုအာဖရိကန်အမေရိကန်တွေကနှစ်ပေါင်း150ကျော်ကြာအထိမ်းအမှတ်ပြုကျင်းပခဲ့ကြတာဖြစ်ပေမဲ့တနိုင်ငံလုံးရဲ့အများပြည်သူအားလည်းအဖြစ်နဲ့ကတော့2021ခုနှစ်ကနေစပြီးတော့သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးဆုံးဖြတ်ခဲ့တာကြောင့်ဒီနှစ်ပါနဲ့ဆိုရင်တော့တတိယမြောက်နှစ်ဖြစ်နေကျင်းပနေတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ဟာဂျွန်စနစ်ကိုအဆုံးသတ်တဲ့နေ့ဖြစ်ုံသာမကဘဲနဲ့အမေရိကန်ပြည်ထောင်စုမှာမိတင်းနေထိုင်နေကြတဲ့ကျွန်တော်တို့အားလုံးဟာဘဝတစ်လျှောက်လုံးဒန်းတူရည်တူဆက်ဆိုင်ခံရဖို့ထိုက်တန်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုရဲ့အာမခံချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်။တမရအီဘရာဟင်လင်ကွန်ကဂျွန်စနစ်ဖြတ်သိမ်းရေးကြေညာချက်ကို1863ခုနှစ်မှာကြေညာခဲ့ပေမဲ့လို့အာဖရိကနယ်ပယ်အမေရိကန်တွေအတွက်1866ခုနှစ်မှာဂျွန်စနစ်ချုပ်ငိမ့်တဲ့အထိမ်းအမှတ်တွေကိုနှစ်စဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်။တက္ကသပြည်နယ်မှာတော့ဂျွန်တင့်နေကို1980ခုနှစ်မှာတရားဝင်အများပြည်သူရုံးပေးရအဖြစ်နဲ့စတင်ကျင်းပခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာတော့ပြည်နယ်ပေါင်း90အထိလက်ခံကျင်းပလာခဲ့တာဖြစ်ပါတယ်ရှင်။